အမေရိကန်ပြည်ထောင်စုမှာ1983ခုနှစ်ကစလို့ဖက်ဒရယ်အစိုးရကသတိသားဖြတ်ချခွင့်တရားဝင်ခွင့်ပြုထားတာကိုတရားရုံးချုပ်ကမနေ့ကပယ်ဖျက်လိုက်ပြီးပြီချင်းပါပဲ။သမ္မတဘိုင်ဒန်ကဒါဟာတိုင်းပြည်အတွက်စိတ်မကောင်းစရာနေ့တနေ့လို့ပြောဆိုလိုက်ပြီးတော့ဒီခွင့်ရပြန်လဲရရှိအောင်ဆက်လက်တိုက်ပွဲဝင်သွားကြရမယ်အကြောင်းပြောပါရယ်
။ I will do all of my power to protect the woman's right in states where they will face the consequences of today's decision.
အခုဆုံးဖြတ်ချက်ရဲ့အကျိုးဆက်တွေကိုရင်ဆိုင်ကြရမယ့်ပြည်နယ်တွေကအမျိုးသမီးတွေရဲ့အခွင့်အရေးကိုကာကွယ်ပေးနိုင်အောင်ကျွန်တော်လှုပ်ဆောင်နိုင်တဲ့အရာအားလုံးလုပ်သွားပါမယ်လို့သမ္မတဘိုင်ဒန်ကဒီမနေ့ကတရားရုံးချုပ်ဆုံးဖြတ်ချက်ထွက်လာပြီးတော့မကြခင်မှာပဲအင်ပီရိုမိတ်ကုန်းမှာပြောကြားသွားခဲ့တာပါအမျိုးသမီးတွေရဲ့အခွင့်အရေးအမျိုးသမီးတွေရဲ့ပုဂ္ဂိုလ်ရေးဆိုင်ရာဆုံးဖြတ်ခွင့်ကိုကာကွယ်ပေးနိုင်တဲ့ခေါင်းဆောင်တွေပို့ပြီးတော့ရွေးချယ်တင်ပြောက်ကြဖို့လဲသမ္မတဘိုင်ဒန်ကတိုက်တွန်းပြောကြားခဲ့ပါတယ်သမ္မတဘိုင်ဒန်ရဲ့ဒီမိုကရက်တစ်ပါတီဝင်တွေအနေနဲ့လာမယ့်နိုဝင်ဘာလထဲမှာကျင်းပဖို့ရှိနေတဲ့လွှတ်တော်ရွေးကောက်ပွဲတွေမှာတရားရုံးဆုံးဖြတ်ချက်အပေါ်မကျေနပ်မှုတွေကနေဒီမိုကရက်တစ်အတွက်ထောက်ခံမှုရဖို့ကြိုးစားလာနိုင်ပါတယ်။အမေရိကန်နိုင်ငံတဝက်နှစ်ပေါင်း90ကျော်ခွင့်ပြုလာခဲ့တဲ့သတိသားဖြတ်ချခွင့်ကိုအရင် Republican သမ္မတ Donald Trump လက်ထက်တုန်းကခန့်အပ်ခဲ့တဲ့တရားသူကြီး3ဦးအပါအဝင်conservative တရားသူကြီးတွေအများစုလွှမ်းမိုးထားတဲ့တရားရုံးချုပ်ကမနေ့ကပြန်ရုပ်သိမ်းလိုက်တာကြောင့်နိုင်ငံတော်ဝန်ကန့်ကွက်ဆန္ဒပြမှုတွေရှိလာသလိုဒီဆုံးဖြတ်ချက်ကိုထောက်ခံတဲ့သူတွေကလည်းအောက်မွေးခံနေကြပါရဲ့ရှင်